မြန်မာနိုင်ငံဘက်မှာကိုဗစ် -19 ကူးစက်မှုတွေများလာတဲ့အတွက်ကရင်ပြည်နယ်မြဝတီမြို့ဘက်ကနေထိုင်းမြန်မာနယ်စပ်ထက်ပြည်နယ်မဲဆောက်မြို့တဲကိုတရားမဝင်လမ်းကနေဝင်ရောက်လာတဲ့ထိုင်းနိုင်ငံသူအမျိုးသမီး10ဦးကိုဇူလိုင်လ26ရက်နေ့ကထိုင်းတပ်မှဖမ်းဆီးလိုက်ပါတယ်။ကိုဗစ်ကန့်သတ်ချက်စည်းမျဉ်းတွေအရဆိုရင်ထိုင်းနိုင်ငံသားတွေအနေနဲ့သူ့နိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်တရားဝင်ခွင့်ပြုချက်တောင်းခံပြီးမှဝင်ရမှာဖြစ်ပါတယ်။သတင်းပြည်စုံကိုထိုင်းခြေဆိုင် VOA သတင်းတော့မယေးမာကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံတွင်ကိုဗစ်တတိယလိုင်းကူးစက်မှုမှာကူးစက်မှုနှုန်းနဲ့တိုက်စုံးမှုနှုန်းမြင့်တက်လာနေတဲ့အတွက်နေဆက်တင်မှာရှိတဲ့ထိုင်းနိုင်ငံသားတွေဟာမြန်မာနိုင်ငံကနေပြန်ထွက်ခွာလာကြပါတယ်။ဒီလိုပြန်ထွက်ခွာလာကြရမှာထိုင်းမြန်မာနေဆက်မဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ဝီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံသူ10ဦးကိုဇူလိုင်လ26ရက်နေ့မှာပဲဖမ်းမိခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
။ဒီခုကဒီနေ့မှာတရားမဝင်ထိုင်းနိုင်ငံလူနဲ့ကိုပြန်လာတဲ့ထိုင်းနိုင်ငံသားအမျိုးသမီး10ဦးပါဆိုရှင်မြောက်ဝီဘက်မှာရှိတဲ့မြန်မာနိုင်ငံမြောက်ဝီဘက်ချမ်းမှာရှိတဲ့ဒီကောင်းသားယုံလေးပေါ့နော်ကာစီနီမှာအလုပ်တဲ့ဒီဝန်ထမ်းလေးလို့သိရတယ်ဒီနေ့ဒီမဲ့အဲ့ဘက်မှာသွားပြီးလုပ်လုပ်ကန်နေတဲ့လူတွေလို့သိရတယ်အဲ့ဒါတရားမဝင်နိုင်ငံကြောင်းလေးဝင်ရောက်လာတဲ့အခါကျတော့ဆက်ဆံရာဒီထိုင်းနစ်ဂျာဂောင်တဲ့စစ်တပ်ကနေပြီးတော့ကျတော့သူတို့စစ်ဆေးကြည့်ရှိပြီးတော့ဖမ်းကြည့်ရတယ်ရှိတယ်ပေါ့နော်ဒီနေရာမှာတွေ့တယ်ပေါ့သူတို့ဖော်ပြတာကတော့ကြောင်းလေးထဲမှာတွေ့ရင်အဲဒါကျတော့သူတို့ကကိုဗစ်ပန်ဒီယားရှိတာမရှိတာဒေသနာဥပဒေနဲ့ဆစ်ဆေးမှုကလေးရှိတယ်ဆိုပြီးတော့သူတို့ဒီလိုထုတ်ပြန်တာရှိပါတယ်ဗျဟုတ
်ထိုင်းမြန်မာနယ်စပ်မှာလည်းအစုလိုက်ပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာကြောင့်မဲဆောက်ကပြည်သူတွေအနေနဲ့တက်နိုင်ရင်အပြင်းမထွက်ပဲကျန်းမာရေးဝန်ထမ်းတွေထုတ်ပြန်ထားတဲ့စီးနှင်းတွေတိုင်လိုက်လာပြီးပူးပေါင်းလိုက်လာပေးဖို့ကိုလည်းထုတ်ပြန်ထားပါတယ်ဒီကိန်းက26ရက်နေ့မှာတော့မဲဆောက်မြို့မှာကိုဗစ်ကူးစက်သူလူရေ90ကျော်ရှိကြောင်းကိုဗစ်အတည်ပြုလူနာကတော့2900ကျော်ရှိနေပါတယ်ဒီထဲမှာကူးစက်သူအများစုကတော့မြန်မာ800000သမားတွေရှိနေကြပါတယ်ထိုင်းတပ်နိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ9,200ကျော်ရှိနေပြီးဒီကိန်းက26ရက်နေ့တနေ့ရက်မှာပဲကူးစက်သူ15,000ကျော်ရှိနေပါတယ်တနင်္ဂနွေလုံးအနှံ့တည်ဆုံးသူစုစုပေါင်းကတော့4,100ကျော်ရှိလာပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါရဲ့ရှင်